ယခင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့မြန်မာနိုင်ငံကိုအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုနဲ့ပတ်သက်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်စုကြည်ကိုရိုင်းဥဆောင်ဖြေရှင်းသွားမယ့်အကြောင်းဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်လူမျိုးတော်တပြတ်မှုဆိုင်ရာဥပဒေကိုချိုးဖောက်မှုနဲ့မြန်မာနိုင်ငံပေါ်အစ္စလာမစ်ပူပေါင်းဆောင်ရည်အဖွဲ့ OIC ကိုစားဂမ်ဘီယာနိုင်ငံကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ ICJ မှာတရားစွဲဆိုထားတဲ့အမှုကိုရင်ဆိုင်မှုနိုင်ငံတကာကကျွမ်းကျင်တဲ့ဥပဒေပညာရှင်တွေကိုငှားရမ်းထားပြီးဖြစ်တဲ့အကြောင်းလဲအတိုင်ပင်ခံပုဂ္ဂိုလ်ရုံးရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြထားတာပါ Netherlands နိုင်ငံ The Hague မြို့က ICJ တရားရုံးကိုဆေးလွတ်မဲ့မြန်မာနိုင်ငံကိုယ်စားလှယ်အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါက်ဆက်စုကြည်ဦးဆောင်မှာဖြစ်တဲ့အကြောင်းလဲပြောဆိုထားပါတယ်ကမ္ဘာ့နိုင်ငံကတော့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့တွေ့ရှိချက်တွေအရရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူကျွလွန်မှုတွေဟာလူမျိုးတုံးတစ်ဖက်မှုဒါစီ1948ခုနှစ်ဥပဒေကိုချုပ်ဖောက်ရောက်တဲ့အကြောင်းဆွဆွဲချက်နဲ့တရားစွဲထားတာပါကုလသမဂ္ဂတရားရုံးဖြစ်တဲ့ ICJ ကတော့အမှုကိုရှေ့လဒီဇင်ဘာ10ရက်နေ့မှာစတင်ကြားနာစစ်ဆေးမှာဖြစ်တဲ့အကြောင်းဒီသတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ10ရက်နေ့ကျရင်တော့တရားလိုဖြစ်တဲ့ကမ္ဘာ့နိုင်ငံကဖော်ဝင်15ဦးပါ ICJ တရားရုံးမှာရှောက်လဲချက်အရင်တင်သွင်းရမှာဖြစ်ပြီးနောက်တစ်ရက်မှာမြန်မာဘက်ကရှောက်လဲရမှာပါရွန်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်မခံတဲ့မြန်မာဆွေရကတော့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာရဲ့ဆွဆွဲချက်တွေကိုပယ်ချထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူရတယ်ရှိကြောင်းလည်းပြောဆိုထားပါတယ်